လုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဒဏ်ခတ်အရေးယူဖို့အစီအစဉ်မရှိသေးပေမဲ့လူ့အခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းအေဘီလာမှာကောင်စီအလှည့်ချဥက္ကဋ္ဌအဖြစ်ဆောင်ရွက်မဲ့ဂျာမနီသံအမတ်ကြီးခရစ်စတော့ဖ်ဟိုက်ကန်ကပြောကြားခဲ့ပါတယ်အလားတူလုံခြုံရေးကောင်စီကချမှတ်ထားတဲ့မြန်မာအရေးလမ်းပြမြေပုံအတိုင်းလိုက်နာအကောင့်ထဲဖော်ဖို့မြန်မာအစိုးရကိုဖိအားပေးသွားမှာဖြစ်တယ်လို့လက်ရှိအလှည့်ချလုံခြုံရေးကောင်စီဥက္ကဋ္ဌပြင်သစ်သံအမတ်ကြီးဖရန်ဆွာဒူလက်ကလည်းပြောပါတယ်မလာတရနေ့ကကုလသမဂ္ဂမှာပြုလုပ်တဲ့သူတို့နှစ်ဦးပူးတဲ့သတင်းစာရှင်းလင်းပွဲမှာမြန်မာအရေးကင်တွယ်ဆောင်ရွက်မဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောကြားချက်တွေကိုမတ်အင်ချင်းနိုင်ကကောက်နှုတ်တင်ပြမှာပါ
ဒီကနေ့တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာမက်လာအတွက်လုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်အလှည့်ကြတဲ့ပြင်သစ်နိုင်ငံဆိုင်ရာတန်မတ်ကြီးဖရန်ဆွာဒူလက်ကလုံခြုံရေးကောင်စီအနေနဲ့မြမအရေးနဲ့ပတ်သက်လို့လမ်းပြမြေပုံပါအချက်တွေအတိုင်းအကောင့်ထည့်ဖော်သွားဖို့ရှိတယ်လို့သတင်းတော့တွေကိုစကပြန်ကနေတဆင့်အခုလိုပြောပါတယ
် I believe that there was under the French presidency on the 6th of November 2017 I believe we adopted a significant presidential statement
အသေးစားပြောနိုင်တာက2018ခုနှစ်နိုဝင်ဘာလ6ရက်ပြင်းထန်အနေနဲ့ကောင်စီရဲ့အလှည့်ချဥက္ကဋ္ဌအဖြစ်ဆောင်ရွက်နေချိန်မှာမြမရည်နဲ့ပတ်သက်လို့အရေးပါတဲ့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ကိုထုတ်ပြန်နိုင်ခဲ့ပါတယ်အဲ့ဒါကတော့ road map လမ်းပြမြေပုံနဲ့ဦးစားပေးဆောင်ရွက်ရမယ့်လုပ်ငန်းစဉ်၃ခုပဲဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စဒုတိယအချက်ကဒုက္ခသည်တွေနေရပြန်ရေးဖြစ်နိုင်ခြေနီလန်းတွေဖန်တီးပေးနိုင်ဖို့ကိစ္စမှာပြစ်မှုကျွလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတဲ့အခြေအနေတွေရပ်ဆိုင်းဖို့အခြေအနေဖြစ်မလာသေးပါဘူးတတိယအချက်ကတော့ကိုဗီယန်နန်ကော်မရှင်အကြံပေးချက်တွေအတိုင်းလိုက်နာအကောင့်ထဲဖော်ဖို့ဖြစ်ပါတယ
်ပြင်သစ်အနေနဲ့သူအလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ကာလအတွင်းလုံခြုံရေးကောင်စီမှမြမအရေးကိုဦးဆောင်ခဲ့သလိုနိုင်ငံသားဖြစ်ခွင့်ပေးရေးမြမအစိုးရဘက်ကအကောင့်ထဲဆောင်ရွက်ဖို့ဖိအားပေးခဲ့ပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြမအရေးအောင်မြင်အောင်ဆောင်ရွက်နိုင်တဲ့အခြေအနေနဲ့ဝေးကွာနေဆဲဖြစ်တယ်လို့ပြင်သစ်သံမတ်ကြီးကဝန်ခံပြောကြားခဲ့ပါတယ်။
We are very far away from an ideal situation. Things are moving far too slowly.
အဲ့ဒီမှာအခြေအနေတွေပြောင်းလဲတိုးတက်မှုဟာအလွန်နှေးကွေးနေပြီးချမှတ်ထားတဲ့အချက်လက်တွေအတိုင်းဆိုအလွန်ဝေးကွာနေဆဲရှိနေပါတယ်။လက်တွေ့အကောင့်ထဲပေါ်ကြိုးပမ်းဆောင်ရွက်ဖို့ဖိအားပေးဖို့လိုအပ်နေပါတယ်။ဂရီပေးသဘောတူညီထားချက်တွေကိုလိုက်နာအကောင့်ထဲပေါ်ဖို့မြန်မာအစိုးရကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖိအားပေးဖို့လိုအပ်ပါတယ်။
ဧပြီလမှာလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့ဂျာမနီနိုင်ငံသံအမတ်ကြီးခရစ်တော့ဖ်ဝိုက်စကန်ကလည်းလူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအလွန်အရေးကြီးကြောင်းဒါမှသာနောက်ထပ်ပြစ်မှုကျူးလွန်မှုတွေမဖြစ်ပေါ်အောင်တားဆီးကာကွယ်နိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ
် There was one issue which I wanted to highlight there thatWith regard to accountability there are so many
ကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးနေတာတွေကိုရပ်တန့်မှုတော်ဝင်ခံမှုတာဝန်ယူမှုဖြစ်လာဖို့ဒီကိစ္စတွေကအလွန်အရေးကြီးတဲ့အကြောင်းဒီနေရာမှာကျွန်တော်အလေးနဲ့ပြောချင်ပါတယ်။ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေတွေအတွက်နောက်ထပ်ဒါမျိုးမဖြစ်ပေါ်အောင်ကာကွယ်ဖို့တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးရမှာဖြစ်ပါတယ
်။ဒါပေမဲ့လည်းလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဒဏ်ခတ်အရေးယူရေးအစီအစဉ်တော့မရှိသေးကြောင်းဂျာမနီတန်မတ်ကြီးကအခုလိုဆက်ပြောပါတယ်။
At this stage the question of sanctions was not on the
agenda. ဒါရှိစမှာမြန်မာနဲ့ပတ်သက်ပြီးတန်ခတ်ရေးယူမလားဆိုတဲ့မေးခွန်းအတွက်လုံခြုံရေးကောင်စီရဲ့အစီအစဉ်မှာမရှိသေးပါဘူး။တန်ခတ်ရေးယူရေးဆုံးဖြတ်ချက်ချမှတ်ခြင်းနဲ့ဆိုရင်ထောက်ခံမဲ့အရေးအတွက်လုံလောက်ရှိဖို့လိုအပ်ပါတယ်။အကောင့်ထဲပေါ်ဆောင်ရွက်နေတာတွေကိုလည်းကြည့်ရမှာဖြစ်ပါတယ်။နောက်ပြီးတော့ဒုက္ခသည်တွေနေရပြန်နိုင်ရေးဘာတွေဆောင်ရွက်တင်တယ်လဲဆိုတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကကြံပြုထားတဲ့အချက်တွေလက်တွေ့ဆောင်ရွက်ချက်တွေကိုလုံခြုံရေးကောင်စီအနေနဲ့ဆောင်ကြည့်နားထောင်ဖို့လိုပါတယ
်လက်ရှိလုံခြုံရေးကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပြင်သစ်သံမတ်ကြီးကတော့ဒဏ်ခတ်ပိတ်ဆို့ရေးကိုဖိအားပေးတဲ့အနေနဲ့မဖြစ်မနေတုံ့ရမယ်ဆိုရင်တော့အသုံးပြုမှာဖြစ်တယ်လို့သတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
် Non merci sur
Yes on that question of sanctions
မြန်မာပေါ်ဒဏ်ခတ်ပိတ်ဆို့ရေးလုံမလားဆိုတဲ့မေးခွန်းနဲ့ပတ်သက်ရင်တော့ဒဏ်ခတ်ပိတ်ဆို့ရေးချမှတ်ဖို့အခြေအနေတွေရှိမရှိဆိုတာမေးခွန်းပြန်ထုတ်ရမှာပါတကယ်လို့များဒဏ်ခတ်ပိတ်ဆို့မှုကိုဖိအားပေးဖို့ဩဇာအရှိန်အဝါအဖြစ်အသုံးပြုမလားဆိုတဲ့မေးခွန်းအတွက်တော့ဆိုရင်အသုံးပြုမယ်လို့ဖြေမှာဖြစ်ပါတယ
်ပြင်သစ်နဲ့ဂျာမနီတပ်မတ်ကြီးတွေရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမတိုင်ခင် February 28ရက်နေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာက ဇန်နဝါရီလအတွင်းသွားခဲ့တဲ့စစ်နှစ်ရကြာမြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုအစီရင်ခံတင်ပြခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးဖြစ်နိုင်ခြေနည်းလမ်းမှန်သမျှဆောင်ရွက်ဖို့လိုအပ်နေကြောင်းနဲ့တစ်ချိန်တည်းမှာပဲအစိုးရစစ်တပ်နဲ့လည်းမဖြစ်မနေပူးပေါင်းလှုပ်ဆောင်ဖို့လိုအပ်နေကြောင်းမစ်ဘာဂနာကပြောဆိုသွားခဲ့ပါတယ်ရှင်။